Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းတွေ့ကြပါသေးခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်တင်ဆက်နေပါပြီဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါလေဗျာ
အမျိုးသားပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါယူကရိန်းမြို့တော် Kiev ကိုရုရှားကလက်နက်ကြီးတွေနဲ့မပြတ်တိုက်ခိုက်နေပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဟာဆာဗီးယားကိုလေရင်နဲ့သွားလို့မရပဲဖြစ်နေပါတယ်ဂျပန်အဖိုးအတူကတော့ Pacific သမုဒ္ဒရာကိုရွက်လင်နဲ့တကူတော့ဖျက်ဆီးနိုင်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ဟင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ယူကရိန်းစစ်ပွဲရက်တရာပြည့်ပြန်ပြောင်းသုံးသက်ချက်ကိုနားဆင်ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံမှာမျိုးတုံတော်မဲ့ငှက်တွေကိုဘယ်လိုထိမ့်သိမ်းစောင့်ရှောက်နေကြသလဲဆိုတဲ့အကြောင်းတွေကိုလည်းပြောပြဖို့ရှိပါတယ်။တခါအမေရိကန်ကနေမြန်မာနိုင်ငံကိုခရီးသွားဥယျာဉ်ကြာဆင်းလာနေတယ်လို့ဆိုပါတယ်။ဘယ်လိုအကြောင်းတွေကြောင့်ပါလဲ
။သွားလာလို့ရှိရင်ဒိုးလက်လက်မရှိဘူးပေါ့နော်။နောက်အရင်ခက်ကလိုမျိုးပို့ဘေးကလာနာဆောင်တယ်ပို့ဘယ်သူလာဆွဲမလဲ။အော်ရောက်တာနဲ့အဲ့ဆင်းတယ်ရမှာ။နောက်ပြီးလို့ရှိရင်လည်းဘယ်နာမှာပုံပေါင်းမလဲဘယ်နာ
မှာမြမပြည်ကိုမကြာခဏပြန်လေးရှိတဲ့နယူးယောက်မြို့ကခီးသွားတူကြောကြားခဲ့တာဖြစ်ပါတယ်။သတင်းတွေပြီးမှပြင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကတလကြောင်မပစ်ခတ်ပဲထားတဲ့ယူကရိန်းမြို့တော်ခီးယက်ကိုတနင်္ဂနွေနေ့အစောပိုင်းမှာမစ္စတာဒုံးကြီးတွေနဲ့ဒရဇက်ပစ်ခတ်ခဲ့တဲ့အတွက်တည်ငြိမ်မှုရှိနေတယ်လို့ထင်ရတယ်မြို့တော်ရဲ့အနေထားပြတ်သွားခဲ့ရပါတယ်။တကယ်လို့အနောက်နိုင်ငံတွေကသူတို့စီစဉ်ထားတယ်လို့ယူကရိန်းကိုတာဝန်ဖြင့် rocket စနစ်တွေပို့ပွင့်မယ်ဆိုရင်အခုတည်းရုရှားဘက်ကလည်းမပစ်ဖဲထားတဲ့ပစ်မှတ်တွေကိုပစ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးနေချိန်မှာပဲအနောက်နိုင်ငံတွေကယူကရိန်းကိုပို့ပေးတဲ့တန်ချက်ကကားတွေကိုရုရှားတပ်တွေကဖျက်ဆီးပစ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။အမေရိကန်ကယူကရိန်းအစိုးရကိုဒေါ်လာတန်900တန်းနောက်ထပ်လက်နက်အစ်စ်တွေပို့ပေးဖို့အတွက်စီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်တည်းမှာပဲပြောပါတယ်။ဒီလက်နက်တွေထဲမှာပြစ်မှတ်ကိုအတိအကျထိအောင်ချိန်ပြတ်နိုင်တဲ့တာလက်ပြ rocket စနစ်၄ခုနဲ့ရဟတ်ယာဉ်တွေ javelin တင်ကားဖြင့်လက်နက်တွေ radar တွေမြစ်မြူဟာတုံးရှင်တွေအပိုပစ္စည်းတွေနဲ့တခြားပစ္စည်းတွေပါဝင်ပါတယ်။ဒါပေမဲ့ဒီ rocket တွေကိုရုရှားနိုင်ငံနဲ့ပြတ်မှတ်နေရာတွေမပစ်ဖို့ယူကရိန်းစီကအာမခံချက်ရယူထားတယ်လို့အမေရိကန်အစိုးရကပြောပါတယ်။သမ္မတပူတင်ကတော့တကယ်လို့ယူကရိန်းမှာတပ်ဝဲပြည့် rocket တွေရလာမယ်ဆိုရင်ဒါကိုဖျက်ဆီးဖို့လိုတာတွေလှုပ်ဆောင်မယ်လို့ပြောပါတယ်။ဒါအပြင်ဖျက်ဆီးဖို့လုပ်နိုင်တာတွေအများကြီးရှိတယ်လို့လည်းပြောပါတယ်
။ရုရှားနိုင်ငံခြားရေးဝန်ကြီးစာချေလက်ဗရော့ရဲ့ဆာဗီးယားနိုင်ငံကိုတွားရောက်မဲ့ခီးစဉ်ဖျက်သိမ်းလိုက်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအစစ်မြေအရာရှိတစ်ခုက Interfax သတင်းဌာနကိုတင်းငွေနေကပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးရဲ့လေရင်ဟာဆာဗီးယားနိုင်ငံတဝိုက်ကအိမ်နီးချင်းနိုင်ငံတို့ရဲ့လေကြောင်းပိုင်နက်နဲ့နီးနီးကပ်ကပ်ပြန်တမ်းရမှာဖြစ်တဲ့အတွက်ကြောင့်ခီးစဉ်ကိုဖျက်သိမ်းလိုက်တာလို့ပြောပါတယ်။ဘူလ်ဂေးရီးယားမြောက်ပိုင်းမက်ဆီဒိုနီးယားနဲ့မွန်တီနီဂရိုစ်နိုင်ငံတွေကသူတို့ရဲ့လေကြောင်းပိုင်နက်အပေါ်ကနေရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ဆာဗီးယားနိုင်ငံမြို့တော်ဘဲဂရိတ်မြို့ကိုဒီကနေ့သွားရောက်မဲ့လေရင်ပြန်တမ်းခွင့်ပိတ်ပင်ထားတဲ့အကြောင်းဆာဗီးယားမီဒီယာတွေကအတည်ပြုထားပါတယ်။ဒါနဲ့ပတ်သက်လို့တော့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကချက်ချင်းမှတ်ချက်မပေးသေးပါဘူး။ယဉ်ကျေးမှုအစဉ်အလာအရရုရှားနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးထားရှိတဲ့ဆာဗီးယားနိုင်ငံဟာရုရှားအပေါ်ကိုအနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုမှာပူးပေါင်းပါဝင်ခြင်းမရှိပါဘူး။ရုရှားနိုင်ငံအနေနဲ့တခြားနိုင်ငံတွေကိုဓာတ်ငွေပို့ပေးတာဖြတ်တောက်ခဲ့ပေမဲ့ဆာဗီးယားနိုင်ငံကိုတော့ဆက်လက်ပေးဖို့မှာဖြစ်ကြောင်းဒီကရဲလာကရုရှားသမ္မတပူတင်ကဆာဗီးယားသမ္မတအလက်ဇန်ဒါဗစ်ချီကိုဂရီပေးခဲ့ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာအနောက်တောင်ပိုင်းကကက်သလစ်ဘုရားကျောင်းတစ်ခုမှာဝတ်ပြုဆူတောင်းနေတဲ့သူတွေကိုတနတ်သမားတွေကပစ်ခတ်ခဲ့ပြီးတော့ဖောက်ခွဲပစ္စည်းတွေကိုပါဖောက်ခွဲခဲ့တာကြောင့်လူပေါင်း90လောက်တေဆုံးနိုင်ပွင့်ရှိတယ်လို့နိုင်ဂျီးရီးယားလွှတ်တော်အမတ်တွေကပြောပါတယ်။အွန်ဒိုပြည်နယ်ထဲကSaint Francis Catholic ဘုရားကျောင်းမှာတနင်္ဂနွေဆူတောင်းပွဲတက်ရောက်လာသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့လွှတ်တော်မှာ အိုဂန်မိုလာဆူရီအိုလူဝီကပြောပါတယ်။တေဆုံးသူတွေထဲမှာကလေးငယ်အများပြားပါနေတယ်လို့ဆူတောင်းပွဲကိုဦးစီးတဲ့ဖုံးတော်ကြီးကဖမ်းသွားတယ်လို့လည်းပြောပါတယ်။တေဆုံးသူအရေးအတွက်အတိအကျကိုနိုင်ဂျီးရီးယားအာဏာပိုင်ကမထုတ်ပြန်သေးပါဘူး။အနည်းဆုံးလူ90လောက်တေဆုံးနိုင်မယ်ရှိတယ်လို့လွှတ်တော်မတ်တူကပြောတယ်လို့အချင်းဖြစ်ပွားတာကိုရိုက်ကူးထားတဲ့ဗီဒီယိုမှာတော့ဖျားချောင်းကိုလည်းဝိပုစုအများပြားတွေ့ရင်တွေ့တဲ့လဲနေတာတွေ့ရတာပါ။ဒီတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။နိုင်ဂျီးရီးယားနိုင်ငံမှာလုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရပေမဲ့အချင်းဖြစ်ပွားရာအွန်တိုပြည်နယ်ဟာနိုင်ဂျီးရီးယားကအငင်းချမ်းဆုံးလို့သတ်မှတ်ထားတဲ့နေရာတွေအတစ်ခုလည်းဖြစ်ပါတယ်
။ဒီတိတ်ဗီယမာဂျီ Queen Elizabeth ရဲ့ထီးနန်းဆန်တက်တန်290ပြည့် Platinum Jubilee အထိမ်းအမှတ်ခန်းနာရဲ့နောက်ဆုံးရဲ့အဖြစ်တနင်္ဂနွေနေ့ကလန်ဒန်မြို့တော်ရဲ့လမ်းမတွေတစ်လျှောက်မှာစစ်တီဝိုင်းတွေကပြဖြောပြေသူတွေနဲ့အနုပညာရှင်တွေကခြိတက်ဖြောပြေကြပါတယ်။ဒါအပြင်အမိုးဖွင့်နှစ်ထပ်ဘတ်စကားတွေခေဟောင်းကားတွေအိုလံပစ်စပိန်စီးသူတွေဂျီဒိန်နဲ့ဒနသာရနိုင်ငံတွေကတပ်ဖွဲ့ဝင်တွေကလည်းအခုအခါမှာတက်တော်96နှစ်ရှိတဲ့ဗီယမာကြီး Queen Elizabeth ရဲ့1953ခုနှစ်ကတီနန်တက်ပွဲအခမ်းအနားလုပ်ခဲ့တဲ့လမ်းကြောင်းအတိုင်းဂုဏ်ပြုခြိတက်ကြပါပဲ။တဆက်တည်းမှာပဲဗီယမာကြီးနန်းတက်ခါနီ1950ပတ်ဝန်းကျင်ကဝစ်စုံတွေအတိုင်းအကသမားတွေကဝစ်စင်ပြတာကဘက်ကင်ဟမ်နန်းတော်ဘက်ကိုခြိတက်သွားကြပါတယ်။သူတို့ရဲ့ရှေ့ကနေမော်ရစ်မိုင်နာကားနဲ့ယူနီယံအလံကိုတည်ဆောင်ပြီးဟွန်းတီးကြပါတယ်။အဲ့ဒီပွဲမှာ1953ခုနှစ်ကဗီယမာကြီးတရဘူဆောင်းနန်းတက်ဖို့အတွက်ဝက်မင်စတာဘုရားကျောင်းကိုသွားတဲ့ဂိုးလ်စတိတ်coach မြင်ရတာကိုလည်း20အတွင်းပထမဆုံးအချိန်မြင်တွေ့ကြရပါတယ်လန်ဒန်မြို့လယ်မှာကျင်းပတဲ့ဗီယမာကြီး Queen Elizabeth ရဲ့နန်းသက်90 Platinum Jubilee အခမ်းအနား၄ရက်မြောက်နောက်ဆုံးနေ့အဖြစ်တနင်္ဂနွေနေ့ကစည်ပြအခမ်းအနားတွေတော်ဝင်ဘရင်လီတက်နဲ့အလှပြသမှုတွေနဲ့အတူတောက်ပတဲ့ဖြောပြေမှုတွေနဲ့အဆုံးသတ်ခဲ့ပါတယ်ခင်ဗျာ
တန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိအိုင်းဒိုမီတာ24 kHz 11.13 MHz အိုင်းဒိုမီတာ40 kHz 8.13 MHz အိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားကတနင်္လာနေ့အစောပိုင်းမှာမစ္စိုင်းတုံးကြီးပြစ်လွတ်ဆန်းတက်လိုက်တာဟာတီးခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်
။北朝鮮は今年に入ってから新型の ICBM を含め高い頻度で弾道ミサイルの発射を繰り返
す。ヤコリアはဒီနေ့အစပိုင်းကတည်းကစပြီးတိုက်ချင်းပက်တင်းတက်ဒုံးကြီး ICBM အမျိုးအစားတဲ့ပါဝင်ပက်တင်းတက်မစ္စိုင်းဒုံးကြီးတွေထပ်တလဲလဲဆန်းတက်ပြစ်လွတ်နေတာဖြစ်ပြီးဒါဟာဒေသရင်းနဲ့နိုင်ငံတကာတိုင်းဝမ်ရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိမ့်ချောက်တဲ့လုပ်ရဖြစ်တဲ့အတွက်တိခဏနိုင်စရာမရှိဘူးလို့ပြောပါတယ်။ဒီလိုမစ္စိုင်းတုံးပစ်ခတ်မှုကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တဲ့အတွက်လည်းပြင်းပြင်းထန်ထန်ရှုံချတယ်လို့ပြောပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့၃ယောက်ကြားပူးတွဲစီးရဲလက်ကျင်မှုအပြီးနောက်တစ်နေ့မှာမြောက်ကိုရီးယားကသူ့ရဲ့အရှိတ်ကန်းတော်ပင်လယ်ပြင်တဲ့တာတိုပစ်ပက်တင်းတက်ဒုံးကြီး၈ဆင်းကိုပစ်လွတ်ခဲ့တာဖြစ်တယ်လို့ဒါဟာဆန်းတက်မှုတစ်ခုတည်းအတွက်အသုံးပြုတဲ့ဒုံးအရေးအတွက်အများဆုံးလည်းဖြစ်ပုံရပါတယ်။အခုပစ်လွတ်တဲ့မစ္စိုင်းဒုံးတွေထဲမှာဒုံးခွင်ဒုံးစနစ်ကိုရှောင်နိုင်တဲ့မစ္စိုင်းကအနည်းဆုံးတစ်ခုပါဝင်နေတာတွေ့ရတယ်လို့ဂျပန်ကာဝေးဝန်ကြီးဌာနကပြောပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့မှာလိင်သတ်မှတ်ချက်ကွဲလွဲသူ LGBTQ ထောင်ပေါင်းများစွာဟာပထမဆုံးအကြိမ်အနေနဲ့တနင်္ဂနွေနေ့ညနေပိုင်းကတရားဝင်ခြိတက်ပွဲပြုလုပ်ကြပါတယ်။ဒါအပြင်တက်တန်ရောင်ဆုံးအလံငယ်တွေဝေယံပြီးကြားမဒန်းတူရည်သူမှုကိုထောက်ခံကြောင်းလည်းပြသကြပါတယ်။ဒါအပြင်အပြာရောင်ပန်းရောင်နဲ့လိန်ပြောင်းထားသူတွေရဲ့အဖြူရောင်လမ်းတွေကိုဝေယံပြီးဘန်ကောက်မြို့ကြီးရဲ့အဓိကလမ်းမတစ်လျှောက်မှာခြိတက်ကြပါတယ်။တချို့ကဆိုရင်လိန်တူချင်းလက်ထက်တာနဲ့လိန်လုံသားတွေရဲ့ရပိုင်권တွေကိုတရားဝင်အသိမှတ်ပြုဖို့လဲကျွေးကြော်တောင်းဆိုကြပါတယ်။အခုလိုကြီးကျယ်တဲ့ LGBT လိန်သတ်မှတ်ချက်ကွဲလွဲသူတွေရဲ့ခြိတဲ့ပွဲကိုဒေသဆိုင်ရာအာဏာပိုင်တွေကပထမဦးဆုံးအကြိမ်ခွင့်ပြုထောက်ခံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခုဆိုရင် LGBT ကျူးစုံတွဲတွေအတွက်လိန်တူချင်းလက်ထက်ခွင့်အရက်ဖက်ပူပေါင်းဆောင်ရွက်ခွင့်ဆိုင်ရာဥပဒေကြမ်းတစ်ခုကိုလွှတ်တော်ကိုတင်သွင်းဖို့စီစဉ်နေပါတယ်ခင်ဗျာ။
အသက်83နှစ်ရှိပြီဖြစ်တဲ့ဂျပန်မျိုးသားကီနဲချီဟိုရီရဲ့ဟာပစိဖိတ်သမုဒ္ဒရာကိုရွက်တွေကလေးတစ်စင်းနဲ့ တူတယ်မရမနာဖြတ်ကူးတဲ့အသက်အကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဆန်ရှင်တင်ခဲ့ပြီးသူ့ကိုယ်သူဂုတိပြုံမြင့်ငယ်ရနေစေပဲလို့လည်းကြွေးကြော်ခဲ့ပါတယ်။ American Pirates of San Francisco လေးစိတ်ကနေမတ်လကုံလောက်မှာရွက်လေတစ်စင်းနဲ့ထွက်လာတဲ့ဟွန်နိုရဲ့ဟာ Pacific သမုဒ္ဒရာကို69ရက်ကြာတူတဲ့ဖြတ်သန်းခဲ့တဲ့နောက်ဇွန်လ5ရက်စနေနေ့အစောပိုင်းမှာဂျပန်နောက်ဖက်ကန်ယူရန်ကကီးရေလက်ကြားကိုဖြတ်ပြီးဌာနေကိုပြန်ရောက်လာတာဖြစ်ပါတယ်။တနင်္လာနေ့မှာတော့သူ့မွေးစာတိစိတ်ကမ်းမျိုးကိုသူ့ရဲ့အရှိ 5.6 မီတာနဲ့အလေးချိန်ကီလိုဂရမ်990ရှိတဲ့ Santori Mermaid 3ရွက်လေးနဲ့ရောက်လာတဲ့သူ့ကိုဒေတာကန်တွေပတ်မိုးသူတွေကကြိုဆိုခဲ့ပါတယ်။သူ့ရဲ့နှစ်လကြာပင်လယ်ပြင်ခီးတန်း San Francisco ကနေတည်လာတဲ့ဆေးရည်တွေကမျက်စင်းနဲ့အနာကပ်ပလတ်စတာပဲတုံးပြရတဲ့အတွက်သူကလူငယ်လေးတူလို့ကျမ်းမာနေစေပဲလို့ပြောပါတယ်။သူဟာ1984မှာရွက်လွှင့်ပြီးကဘာပတ်ခဲ့သူလည်းဖြစ်ပါတယ်
။တနင်္ဂနွေနေ့က22ချိန်မြောက်ပြင်သစ် Open Grand Slam Tennis ပြိုင်ပွဲအမျိုးသားတဦးချင်းဘောလုပွဲမှာ Rafael Nadal က Casper Ruud ကို3ပွဲပြတ်နဲ့အနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒါနဲ့ဆိုရင် Rafael Nadal အတွက် Roland Garros Tennis ကွင်းမှာကျင်းပတဲ့ပြင်သစ် Grand Slam Tennis ပြိုင်ပွဲမှာ14ချိန်မြောက်ချန်ပီယံဖြစ်မှတ်တမ်းဝင်သွားပါတယ်။သူရဲ့36နှစ်မြောက်မွေးနေ့အပြီးနှစ်ရက်အကြာမှာအခုလိုအနိုင်ရတဲ့အတွက်ပြင်သစ် Open Tennis ပြိုင်ပွဲမှာအသက်အကြီးဆုံးချန်ပီယံဖြစ်ပါတယ်။စပိန်နိုင်ငံသားဖြစ်တဲ့သူ့အနေနဲ့အသက်19နှစ်အရွယ်2005ခုနှစ်ကပြင်သစ် Grand Slam Open မှာပထမဆုံးချန်ပီယံရရှိခဲ့ပါတယ်။ပြင်သစ် Grand Slam Open Tennis ပြိုင်ပွဲအမျိုးသားကောအမျိုးသမီးကောတူးချင်းပြိုင်ပွဲတွေမှာဘယ်သူမှသူ့လိုချန်ပီယံဆုအများဆုံးရရှိတဲ့သူမရှိသေးပါဘူးခင်ဗျာ။
တင်လာနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခမောင်စုံမင်းတို့ကြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့သတင်းဆောင်ပါတွေဆက်သွယ်နေမြန်ချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီရုရှားနဲ့ယူကရိန်းရဲ့အခြေအနေကိုကြည့်ရအောင်ပါရုရှားကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခတ်ခဲ့တာဇွန်လ4ရက်စနေနေ့ကရက်ပေါင်းတရာပြည့်သွားပြီဖြစ်ပါတယ်။ဒီစစ်ပွဲပဋိပက္ခဘယ်လိုစတင်ဖြစ်ပွားလာခဲ့လဲဆိုတာနဲ့ဒီစစ်ရေးပဋိပက္ခကဥရောပလုံခြုံရေးကိုဘယ်လိုဖြစ်စေခဲ့သလဲဆိုတာ Henry Richwell ပြပို့တဲ့သတင်းတော်ကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
။ဇန်နဝါရီလ24ရက်နေ့ကတော့ရုရှားသမ္မတ Vladimir Putin ဟာသူ့ရဲ့အဆိုအရတော့ယူကရိန်းနိုင်ငံမှာအထူးစစ်ဆင်ရေးတပ်ကိုဆင်နွှဲတယ်ဆိုပြီးတော့ကြေညာခဲ့ပါတယ်
။ Для этого мы будем стремиться к демилитаризации и денацификации.
စစ်တွေးကြွားမှုနဲ့နာဇီလိုလားတဲ့သူတွေကိုကျွန်တော်တို့ဖယ်ရှားသွားမှာဖြစ်ပြီးရုရှားနိုင်ငံသားတွေအပါအဝင်အရက်သားတွေပေါ်ယာဆွေးမှုတွေကျူးလွန်ခဲ့သူတွေကိုအရေးယူသွားမှာဖြစ်ပါတယ
်။ကင်းရိုးတဝမ်းမှာပောက်ကွဲတံတွေပက်တင်ထပ်ခဲ့ပြီးတော့ရုရှားရဲ့တန်ကားတွေနဲ့တန်ကြပ်ကကားတွေအားလည်းနေဆက်ကိုစတင်ဖျက်ချော်လာခဲ့ပြီးတော့ယောဘရဲ့အချုပ်ချာအာဏာပိုင်တဲ့နိုင်ငံတစ်ခုဟာကျူးကျော်တိုက်ခိုက်ခံလိုက်ရပါတယ်။ဒါ1945ခုနှစ်နောက်ပိုင်းကစပြီးဥရောပမှာအဆိုးအဝါဆုံးပဋိပက္ခဖြစ်လာခဲ့ပါတယ
်။ Russian military has begun a brutal assault on the people.
ရုရှားစစ်တပ်ဟာယူကရိန်းပြည်သူတွေကိုမလိုအပ်ဘဲရန်စတာတွေအကြောင်းပြတာတွေမရှိဘဲရဲရဲစက်စက်တိုက်ခိုက်မှုတွေစတင်လှုပ်ဆောင်လိုက်ပါတယ်။ဒါကကြိုတင်ကြံစည်ထားတဲ့တိုက်ခိုက်မှုပါ။
မိုင်40လောက်ရှိတဲ့ရုရှားတပ်မြက်ကကာဒန်ကြီးဟာမြောက်ဘက်ကနေကီးမြို့ကိုချင်းကပ်လာခဲ့ပေမဲ့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေကအပြင်းထန်ခုခံကာကွယ်ခဲ့ပြီးတော့ရုရှားဘက်ကဒီဘာအမားကြောင့်အဲ့ဒီတပ်မြက်ကကားတွေဟာလည်းရှင်းမဆက်နိုင်ပဲရပ်တန့်သွားခဲ့ပါတယ်။ဧပြီလမှာတော့ရုရှားတပ်ဖွဲ့တွေဟာမြို့တော်ကီးကနေပြန်ဆုတ်သွားခဲ့ပေမဲ့လည်းထိတ်လန့်ဒုံလုံးစီကအနေထားရုံမြင်ငွင်းတွေကတော့ကျန်နေရစ်ခဲ့ပါတယ်။ဘူခလိုမြို့တွေမှာတော့အရသားတွေကိုအစုလိုက်အပြုံလိုက်မြေမြုပ်ထားတာတွေကိုယူကရိန်းတပ်ဖွဲ့တွေကတွေ့ခဲ့ကြပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ဒါတွေဟာလုံးကြံဖန်တီးတာဖြစ်တယ်လို့ပြောပါတယ်
။မှန်ပါကဲ့မရှိ
ဒါရီဟာစစ်ရာဇဝတ်မှုတွေဖြစ်ပြီးတော့ဒါရီကိုကဘာကြီးကလူမျိုးတုံးတပ်ဖြတ်မှုအဖြစ်နဲ့သတ်မှတ်သွားမှာဖြစ်ပါတယ
်။အဲ့ဒီရက်ဆက်မှုတွေကြောင့်နေတိုးအဖွဲ့နဲ့နောက်နိုင်ငံတွေဟာအရှေ့ဥရောပမှာသူတို့ရဲ့တပ်အင်အားကိုပို့ပြီးတော့တိုးချလာခဲ့ပြီးတော့ယူကရိန်းနိုင်ငံကိုလည်းလက်နက်အကူအညီပေးတာတွေတိုးလာခဲ့ပါတယ်။အမေရိကန်ကတော့အခုချိန်ထိယူကရိန်းနိုင်ငံကိုစစ်ရေးစီးပွားရေးနဲ့လူသားချင်းစာနာမှုအကူအညီ53ဘီလီယံဒေါ်လာအထိကူညီဖို့ကတိပြုထားပါတယ်။
We agreed that we must further strengthen and sustain our support to
ကျွန်တော်တို့အနေနဲ့ယူကရိန်းကိုအကူအညီတွေနောက်ထပ်အားကောင်းလာအောင်ပေးဖို့နဲ့
ရင်းရှင်းပေးသွားဖို့ကျွန်တော်တို့သဘောတူခဲ့ပါတယ်။ဒါမှယူကရိန်းအနေနဲ့ရုရှားရဲ့ကျူးကျော်စစ်ကိုစံကြန့်ခံပြီးအောင်နိုင်မှာဖြစ်ပါတယ
်။ဒါပြင်ဆယ်စုနှစ်ပေါင်းများစွာကြာနေခဲ့တဲ့ဖင်လန်နဲ့ဆွေးနွေးနိုင်ငံတွေဟာလည်းရုရှားရဲ့ရန်လိုမှုကြောင့်နေတို့အဖွဲ့ဝင်ဖြစ်ဖို့ရှောင်ထားခဲ့ပါတယ်။စစ်ပွဲကြောင့်ယူကရိန်းနိုင်ငံကစစ်ဘေးဒုက္ခတွေဒီအများအပြားနိုင်ငံတွေကနေထွက်ပြေးလာခဲ့ကြပြီးအခုချိန်ထိနိုင်ငံတွေကနေလူဦးရေ6တန်းလောက်အင်းနီးချက်နိုင်ငံတွေကိုထွက်ပြေးခုံလုံခဲ့ကြပြီးတော့နောက်ထပ်7တန်းဟာလည်းပြည်တွင်းမှာအိုးအိမ်စုခွာထွက်ပြေးနေကြပါတယ
်။ The shelling of civilian areas and driving out
အရသားတွေနေတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်ပြီးအရသားတွေအများပြားအဲ့ဒီနေရာတွေကနေထွက်သွားအောင်လုပ်တာကရုရှားတွေရဲ့အစီအစဉ်တစ်စိတ်ပိုင်းတည်းဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကသူတို့အတွက်အကျိုးစီးပွားမှုပါ
။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုကရုရှားနိုင်ငံရဲ့စီးပွားရေးကိုအကျက်ရိုက်စေပြီးတော့ရုရှားရဲ့ရူဘယ်ငွေတန်ဖိုးကိုလည်းအကြီးအကျယ်ထိုးကျသွားစေခဲ့ပါတယ်။ဈေးရအထင်အရှားတွေအရင်းအမြစ်တွေတိုးလာနေတာကြောင့်ရုရှားနိုင်ငံဟာသူ့ရဲ့တပ်တွေကိုအရှေ့ဘက်မှာရှိတဲ့ Donbass ဒေသဘက်ကိုပြန်ပြီးတော့ဦးတည်လိုက်ပါတယ်။မာဗီဝါကြတဲ့မာရီယိုပိုစိတ်ကန်းဟာလည်းဖြတ်စည်းခံလိုက်ပြီးတော့လူတွေတောင်းတဲ့ချီပြီးလဲတည်ဆုံးခဲ့ပါတယ်။နိုင်ငံရှိပိုင်းမှာတိုက်ပွဲတွေကဆက်ဖြစ်နေပြီးတော့အမေရိကန်ကလည်းယူကရိန်းဆိုရကအချိန်တော်ကြာတောင်းဆိုလာခဲ့တဲ့တာဝန်ပြည့်အမြောက်တွေကိုယူကရိန်းနိုင်ငံကိုစတင်ပြီးတော့ပေးပို့လာနေပါတယ
်။ If you combine Ukrainian bravery and skill and a willingness to defend their
homes, ယူကရိန်းရဲ့ရေစွမ်းသတ္တိရဲ့ကြွမ်းကျင်မှုရဲ့ပြီးတော့သူတို့နိုင်ငံကိုကာကွယ်ခြင်းနဲ့စိတ်ကိုအနောက်နိုင်ငံတွေရဲ့အကူအညီနဲ့ပေါင်းစပ်လိုက်မယ်ဆိုရင်ဒီရှိမှာဒါဟာပူတင်ကြဆုံးဖို့အတွက်မဟာဗျူဟာကြီးတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းရေတူမာတော့ပြုတ်ဝင်နေပြောရရင်ဒါတိတ်ပြီးတော့ရှင်းလင်းလင်းမရှိပါဘူး
။အခုဆိုရင်ရပ်ပေါင်း100ရှိလာခဲ့ပြီဖြစ်တဲ့ဒီစစ်ပွဲပဋိပက္ခကဥရောပရဲ့လုံခြုံရေးကိုကြပြောင်းကြပြန်နေဖြစ်စေခဲ့ပါတယ်။တူရကီနိုင်ငံကလက်ခံကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာလည်းရဆိုင်သွားခဲ့ပြီးတော့အားလုံးကတော့စစ်ပွဲကိုအချိန်တော်ကြာတိုက်သွားဖို့အတွက်ပြင်ဆင်နေကြပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲရက်တရာပြည့်အခြေအနေနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲဒီအင်ဒိုနီးရှားနိုင်ငံမှာရှားပါငှက်တစ်မျိုးနဲ့ပတ်သက်ပြီးတော့ဘယ်လိုထိမ့်သိမ်းစောင့်ရှောက်နေကြသလဲဆိုတဲ့အကြောင်းကိုပြောပြဖို့ရှိပါတယ်။အခုတော့မြန်မာပြည်ကိုခရီးသွားလာနေတဲ့အခြေအနေတွေကဘယ်လိုရှိပါသလဲ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ကနေမြန်မာနိုင်ငံကိုတွားရောက်လေပတ်သူခရီးသွားဥယျာဉ်နှဲပါလာတယ်လို့ခီးသွားအကျိုးဆောင်ကုမ္ပဏီတချို့နဲ့ပုံမှန်ခီးသွားနေကြသူတွေကပြောဆိုပါတယ်နိုင်ငံတကာခီးသွားတွေကွာရန်တင်းဝင်စရာမလိုပဲမြန်မာနိုင်ငံကိုလာရောက်လေပတ်နိုင်ပြီလို့စစ်ကောင်စီကကြေညာထားပေမဲ့လုံခြုံရေးစိုးရိမ်မှုတွေကြောင့်မတွားလို့ကြဘူးလို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံသားပတ်စပို့ကန်ဆောင်ထားသူတွေအပါအဝင်နိုင်ငံသားခီးသွားတွေအနေနဲ့ဟိုအရင်လိုရန်ကုန်လေစိတ်ရောက်တဲ့အခါကွာရန်တင်းဝင်စရာမလိုတော့ဘူးဆိုပေမဲ့ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူဖြစ်ရမယ်အပြင်မြန်မာနိုင်ငံကိုဝင်ရောက်ခင်82နာရီအလိုမှာကိုဗစ်မရှိကြောင်းစစ်ဆေးထားတဲ့ဓာတ်ခွဲအဖြစ်ပြရမှာဖြစ်တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနက AP လာတဲ့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာခီးသွားတဲ့အနေနဲ့မေလ1ရက်နေ့ကစပြီးပုံမှန်လေကြောင်းလိုင်းအနေနဲ့မြန်မာနိုင်ငံတွေဝင်ရောက်လာနိုင်ပြီလို့ကြေညာထားပေမဲ့အမေရိကန်နိုင်ငံကနေမြန်မာနိုင်ငံကိုတွားရောက်လေပတ်မဲ့အမေရိကန်တွေရောမြန်မာတွေပါခီးသွားဥယျာဉ်တိတိတသာကြာဆင်းနေတယ်လို့ဗာဂျီးနီးယားပြည်နယ်ကလေရင်လက်မှတ်အကျိုးဆောင်ကုမ္ပဏီတာဝန်ခံဒေါ်မေမေတန်းကရှင်းပြပါတယ
်သူတို့ဧပြီလတုန်းကဖွင့်လိုက်ပါပြီဝင်လို့ရပါပြီလို့ပြောတဲ့အချိန်ကစပြီးတော့ဖလိုက်တွေရန်ကုန်ဖလိုက်ဆိုပြီးသွားပေမဲ့ရန်ကုန်ကိုဒါရိုက်မဝင်ဘူးရှင့်အဲသွားတဲ့လူကလည်းမရှိဘူးပေါ့နော်အဲရန်ကုန်နေအရင်အချိန်နေတဲ့ဆိုင်အဲ့အဲ့ဒီ flight ကအဲ့လိုမဝင်မင်းနေဘယ်လိုသွားလဲလို့ဆိုတော့အာတကယ်လို့ကာတာနဲ့သွားမယ်ဆိုရင် Washington, Doha, Bangkok ကနေပြီးတော့ကာတာဝင်တာမဟုတ်ဖ ೇನೆ MAI နဲ့ပဲချိန်ပါတယ်အဲ့လိုမျိုးအဲ့လိုအစီအစဉ်နေနေပဲသွားတာတွေ့တယ်သွားတဲ့လူကလည်းတက်တော့ကိုနေပါတယ်ရှင် American လူမျိုးတွေလည်းမသွားပါဘူးရှင်မြန်မာနယ်ပေါ်တွေလည်းမသွားပါဘူးရှင်
မြန်မာနိုင်ငံဟာလက်တလောအခြေအနေမှာခီးသွားဖို့မတင်သေးဘူးလို့လုံခြုံရေးကိုအကြောင်းပြပြီးအမေရိကန်အစိုးရကသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းမိသားစုအရေးပေါ်အခြေအနေရှိလာသူတချို့တလေလောက်သာမြန်မာနိုင်ငံကိုပြန်နေတာတွေ့ရပါတယ်။နှစ်စဉ်ပုံမှန်မြန်မာနိုင်ငံကိုပြန်လည်လည်ပတ်လေးရှိတဲ့နယူးယောက်မြို့ကမြန်မာပတ်စပို့ကန်ဆောင်ထားသူဦးမောင်သွင်ကတော့ဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုမပြန်ချင်တဲ့သူ့ရဲ့စိုးရိမ်မှုကိုပြောပြပါတယ်။
ကျွန်တော်တို့ခါတိုင်းဆိုလို့ရှိရင်ဒီတိုင်းပေါ်မှာပြန်နေကြလေဒီနှစ်ကတော့အခု
ဘာမှပြောင်းလို့ရှိရင်ကိုယ့်ရဲ့ right ကသုံးဆုံးမယ်ဆိုတော့ခံစားရတယ်လေ။သွားလာလို့ရှိရင်လိုလက်လက်မရှိဘူးပေါ့နော်။နောက်လိုလက်လက်ပြောဆိုနိုင်ခွင့်မရှိတာ။အရင်ခက်ကလိုမျိုးကိုယ်ဘေးကလာနာဆောင်မယ်ကိုယ့်ဘသူလာဆွဲမလဲ။နောက်ရောက်တာနဲ့အဲ့ရင်းတန်ရမှာ။နောက်ပြီးလို့ရှိရင်လည်းကျွန်တော်တို့တွေဘာမှ passport ဆိုလို့ရှိရင်သူကဟိုနိုင်ငံเจ้าကိုအဲ့ပဲအနေနဲ့သွားမှာလား။အလုပ်သွားလို့မှာလား။ကျွန်တော်တို့တန်းချီခုနေထားတော့အာဖဂန်နစ္စတန်တို့လိုမျိုးဘယ်နာမှာပုံပေါင်းမလဲဘယ်နာမှာအမှုကျန်းစီခံရမလဲတရားဥပဒေမရှိတော့ဘူးပေါ့နော်အဲ့လိုဆိုရင်စိတ်တင်နေပေါ့လေကျွန်တော်ပြင်မဟုတ်ပါဘူးကျွန်တော်ဟိုမိတ်ဆွေတော်တော်များများလဲဟိုမှာပြင်မပြန်ဖြစ်ကြတော့ဘူ
းမြန်မာနိုင်ငံမှာတိုင်းရင်းသားကြီးရာကိစ္စတွေကိုတွားရောက်လေးလာသုတေသနလုပ်လေးရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါက်တာဆိုင်းထွေးမောင်ကတော့ဥပဒေစိုးမိုးမှုအားနည်းနေတဲ့မြန်မာနိုင်ငံကိုဝင်ထွက်သွားလာသူနေပါနေအောင်ပဲလို့သုံးသပ်ပါတယ
်အာပမာပြည်ကိုပြန်ဖို့အလေတော့ရဘဖြစ်စေခုချင်းနေမှာတော့မတော်ကြတော့ဘူးတွားဖို့လည်းမတင်ဘူးလို့ကျွန်တော်မြင်တယ်။ဒါပြလို့ဆိုတော့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာလုံးဝမရှိဘူးဖြစ်နေတယ်။တရားဥပဒေမဲ့စစ်ဆေးတာဥပဒေမဲ့ဖမ်းချုပ်တာတွေကများနေတယ်။ဒါကြောင့်မလို့လုံခြုံရေးမရှိတရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံခြားကနေမြန်မာပြည်မပြန်ကြတော့ဘူးလို့ကျွန်တော်အဲ့လိုမြင်တယ်ဗ
ျ။ယူကရိန်းမှာစစ်ပွဲတွေဖြစ်လာပြီးနောက်ပိုင်းလောင်စာဆီဈေးနှုန်းတွေမြင့်မားလာသလိုလင်းရင်လက်မှတ်ဈေးတွေလည်းမြင့်တက်လာတာပါ။အခုအချိန်မှာမြန်မာပြည်ပြန်မယ်ဆိုရင်လင်းရင်လက်မှတ်ခကဒေါ်လာ2000နဲ့အထက်မှာရှိပြီးထိုင်းနိုင်ငံအထိသွားမယ်ဆိုရင်ဒေါ်လာ1200ဝန်းကျင်မှာရှိတယ်လို့လင်းရင်လက်မှတ်ရောင်းဌာနကပြောပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံကြားအသွားပြန်ခီးကိုဒေါ်လာ900 800ရှိခဲ့ရာကဈေးတက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
view ရဲ့တင်းတင်းလာနေမနေ့ကအစည်းအဝေးကိုကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကသုတထူးခြားဆန်းပြားသတင်းများစတာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုအခြေအနေကိုတင်ဆက်ခြင်းပါတယ်ယူတုံးပြောက်ွယ်ရုံးမဲ့ဘေးနဲ့ရင်ဆိုင်နေရတဲ့အင်ဒိုနီးရှားဘာလီကျွန်းကတာလီကာတွေပြန်လည်တိုးပွားလာအောင်ကြိုးပမ်းတဲ့လှုပ်ရှားမှုမှာမထင်မှတ်တဲ့သူတွေပါပူပေါင်းပါဝင်လာတဲ့အတွက်ကြောင့်မို့အောင်မြင်မှုရနေပါလေ။လောင်အိမ်နဲ့မွေးတဲ့ငှက်တွေကိုရောင်းပြီးဝင်ဝေရှာတဲ့အလေထားဟာအစဉ်လာတစ်ခုလိုဖြစ်နေတဲ့အင်ဒိုနီးရှားမှာရှားပါတာလီကာတွေကိုလည်းလူထင်းသိမှုစူးစမ်းနေကြတယ်လဲဆိုတာ AP သတင်းပေါ်အခြေခံပြီးနန်းလောင်ကပြောပြမှာပါ။
ရင်မုံလေးတွေလိုဆွတ်ဆွတ်ဖြူတဲ့အမွေးအတောင်တွေရှိတဲ့ဘာလီကျွန်းကတာလီစာလေးတွေရဲ့အမတ်လက္ခဏာကတော့မျိုးလုံးတဝိုက်အပြာရောင်ကြီးရင်အခွက်ကလေးတွေကွင်းပြီးတော့ပေါက်နေတာပါ။ဘာလီကျွန်းကတာလီကာတွေအကောင်ကြီးတိုးပွားလာအောင်စဘာဝပဝန်ချင်းထင်းထင်းရဲ့သမားတွေကညွှန်မွေးသမားတွေနဲ့ငရယောင်ဝယ်တဲ့သူတွေနဲ့ပူးပေါင်းပြီးတော့လှုပ်ကြိုင်နေပါလေ။ဖြူဆွတ်တဲ့အမွေးအတောင်တွေနဲ့တားရတဲ့တွင်ကျူးတံတွေကြောင့်ညွှန်မွေးမြူတဲ့သူတွေကြားရာစုနည်းနဲ့ချီရေပန်းစားလာတဲ့တာလီကာတွေဟာကယောဂါကလာအတွင်းနိုင်ငံတကာငှက်စုဆောင်တွေအကြအတော့အဝေလိုက်လာပါတယ်။ငှက်ဖန်သမားတွေစိုက်ပျိုးရင်းနဲ့လူနေအိမ်ယာတိဆောက်ဖို့ညရာတိုးချဲ့ကြတာကြောင့်တာလီကာတွေကိုမျိုးတုံးပြောက်ွယ်ရောမဲ့တရိတ်ဆန်စီမှာတဘာဝတော်ရင်တရိတ်ဆန်ထိန်သိမ်းစောင့်ရှောက်ရေးအဖွဲ့ IUCN က1994ခုနှစ်ကထည့်သွင်းခဲ့ပါတယ်။ဒါကြောင့်လဲအစိုးရနဲ့ပြည်သူတွေပူးပေါင်းပြီးတော့ထိန်သိမ်းစောင့်ရှောက်နေကြတာဖြစ်ပါတယ်။ပရတင်နိုင်ငံမန်ချက်စတာမက်ထရိုပိုလီတန်တက္ကသိုလ်ကပါရဂူဘွဲ့ချိုကျောင်းသားတော့မ်စကွရစ်ကသုတေသနလုပ်ငန်းအကြောင်းရှင်းပြပါရစေ
။ And we've been trying to improve how the birds are monitored so that we can gather more data so that we can
နာမည်စင်းနေစံနာနှစ်အတွက်ငှက်ထိန်သိမ်းစောင့်ရှောက်ရေးအစီအစဉ်ကောင်းတွေချမှတ်နိုင်အောင်ငှက်တွေကိုစောင့်ကြည့်တဲ့အချက်လက်စုဆောင်တဲ့လုပ်ငန်းတွေလုပ်ကင်နေကြတာပါ။ပြီးခဲ့တဲ့3နှစ်အတွင်းငှက်တွေသားပေါက်တာကိုမှတ်တမ်းပြည့်စုံထားပါရစေ။ဒါပေမဲ့တောတောင်တွေထဲမှာသူတို့ဘယ်လိုဆက်ပြီးအသက်ရှင်ရသလဲအတောင်ဆုံလို့ဘယ်လိုပြန်ထွက်သွားကြသလဲဘယ်လိုဥချပြီးဘယ်လိုသားပေါက်ကြသလဲဆိုတာကိုအသေးအချာမှတ်တမ်းပြုစုချင်တာပ
ါ2000ခုနှစ်မှာတော့ကမ္ဘာတော်ဟလောင်းဝင်တွေထဲရောက်နေတဲ့တာလီကာက1000ချီရှိပြီမလို့ပါလီကျွန်းပေါ်ကတောထဲမှာတော့တာလီကာ6កောင်လောက်ပဲကျန်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ် Bird Life International လူမှုရေးအဖွဲ့ကအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းပြီးတော့တာလီကာတွေပြန်ပေါက်ပွားလာဖို့1980ပြည့်လွန်နှစ်တွေကတည်းကလုပ်ကိုင်လာပါတယ်ငွေမွေးမြူရေးလုပ်ငန်းကိုအလေးနဲ့လုပ်ကိုင်ကြတဲ့အင်ဒိုနီးရှားနိုင်ငံမှာစိတ်ဝင်စားတဲ့သူတွေကလည်းတာလီကာမွေးမြူရေးလှိုင်းစင်လျှောက်ထားနိုင်ပါတယ်လှိုင်းစင်ရရင်တော့ပေါက်လာတဲ့တာလီကာ90ရာခိုင်နှုန်းကိုရောင်းချပြီးတော့ကျန်ဆယ်ရာခိုင်နှုန်းကိုတော့ West Valley မြို့သားဥယျာဉ်ထဲလွှတ်ပေးရပါတယ် တော့တောင်တွေတဲ့အစောပိုင်းကလွတ်ပေးခဲ့တဲ့တာလီကာတွေမှာကပားကောင်တွေဆွဲနေတဲ့အတွက်အသေးအပြောက်များပြီးတချို့လဲအခြားတောကောင်တွေအစာဖြစ်သွားခဲ့တာပါတောလိုက်မုတ်ဆိုးတွေရံကလည်းရှိပါသေးတယ်အမျိုးသားဦးရင်ကငက်သားဖောက်ရစ်ခံမှာတော့တနက်ပြပြီးတော့တာလီကာအကောင်40လောက်လူယူခံခဲ့ရပါတယ်ဒါပေမဲ့လဲတာလီကာတွေကိုစောင့်ရှောက်တဲ့အစီအစဉ်တွေပိုကောင်းလာပြီးတော့
Masyarakat menjadi penangkar, terutama yang di desa penyangga, mereka membantu kami untuk menjaga.
Ya jual dulu gaba, ngah mewi lokan lajar aja, ngah di sangsau deh niya mayo, terbawa pak wujud cendera maba, cenderung wanbi kunia jual barem.
တချို့လူတွေဆိုရင်တော်တွေကတာလီကာတွေဖမ်းခဲ့ဘူးတဲ့သူတွေပါဒါပေမဲ့လည်းသူတို့ကိုယ်တိုင်မွေးမြူရေးလောက်ကြတဲ့အတွက်တော်တွေကတာလီကာတွေကိုလိုက်မရှာကြတော့ပါဘူးဒီကနေ့၃နာရီလောက်ကမှရတဲ့တာဘာနာရီဂန်စီဘေးမဲ့တော်ထံမှာလည်းရရွာလူလူပါဝင်မှုနဲ့အလားတူထိန်းသိမ်းရေးလုပ်ငန်းတွေလုပ်ကြနေပါတယ်တာလီကာထိန်းသိမ်းဆောက်ရှောက်ရေးဦးဆောင်လုပ်ကြနေတဲ့
ဒီနေ့အော့ဆိုတူဂစ်ဆမ်သင်းဘက်တူဒီကမ်ယူနတီဆိုဒီကန်ဖီးလ်ကွန်ဆာဗေးရှင်းလူမှုအတိုင်းဝိုင်းအတွက်တခုခုတော့ပြန်လုပ်ပြီးဖို့လိုပါတယ်ဒါမှသာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းကသူတို့အတွက်လည်းအကျိုးရှိတယ်ဆိုတာသဘောပေါက်လာမှာဖြစ်ပါတယ်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းအတော်များများစလိုက်ပြီးဆိုတာနဲ့အထူးသဖြင့်ရိုးရာနီလန်အတိုင်းလုပ်ကင လို့ထင်တတ်ကြပါတယ်အခက်အခဲတွေနဲ့ကန့်သတ်တားမြစ်ချက်တွေလည်းအတော့ကိုများပါတယ
်စဘာဝပဝန်းကျင်ထင်းတဲ့ရေလကွမ်းကနေဝင်ဝင်မရနိုင်ဘူးလို့ရက်ရွာလူတို့ကယူဆကြပေမဲ့တာလိကာတွေတိုးထဲလွတ်ပေးတဲ့အခြားဒေသတွေလိုပဲဒီနေရာမှာလည်းမျက်တွေကိုလာကြည့်ကြမဲ့ကဘာလက်ခီတာရီစီကဝင်ငွေရလိမ့်မယ်လို့လည်းဝီဒါယူဒါကတုံ့ပြန်ပါတယ်ပထမအတုပ်တာလိကာလေးတွေကိုတော်ထဲလှုပ်ပေးတဲ့အခါကျောင်းသူကျောင်းသားတွေရဲနဲ့စစ်ဘက်ကတာဝန်ရှိသူတွေအပြင်ဘက်ပဝန်ကြီးရွာကလူတွေပါစိတ်ဝင်စားလာကြည့်ကြပါလေ။လွန်ခဲ့တဲ့ချင်းနှစ်လောက်ကစပြီးတော့ရက်ရွာလူတွေနဲ့ပူပေါင်းလုပ်ကိုင်းတဲ့ဒီနီလာကအလားအလာကောင်းနေတွေ့ရတဲ့အတွေ့အကအကွယ်ပေးဖို့လိုနေတဲ့အခြားငယ်မျိုးစိတ်တွေကိုပါထက်သွင်းလုပ်ကိုင်းဖို့လိုတယ်လို့ကျွမ်းကျင်သူတွေကယူဆကြပါလေ။ဒါပေမဲ့လည်းချင်းနေဆောက်ရှောက်ရေးလုပ်ငန်းတွေပိုကောင်းအောင်သုတေသနတွေပို့လုပ်ဖို့စောင့်ကြည့်လေ့လာမှုတွေပို့လုပ်ဖို့တော့လိုပါသေးတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်။
အင်ဒိုနီးရှားကရှားပါငှက်တွေဘလို့ထင်းထင်းဆောက်ရှောက်ကြတယ်လဲဆိုတဲ့အကြောင်းနန်းလောင်ပြောပြသွားတာပါခင်ဗျာကဘာကြီးမှာဖြစ်ပြနေတဲ့သတင်းတွေထဲမှာဘယ်ဟာမှန်ပြီးတော့ဘယ်လိုအချက်တွေကအမှားနေတတ်တယ်လဲဆိုတာ VOA ကတင်ဆက်နေတဲ့ Polygraph Infograph အစီအစဉ်မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ယူကရိန်းမှာရတားပြည်သူတွေစစ်ပွဲကြားမြန်မာမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ပဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးစာဂေးရှိုင်ကူကပြောပါတယ်။သူကဟုတ်ပါတယ်။အဲ့ဒါထိုးစစ်အရှင်ကိုနှေးသွားစေပါရဲ့။ဒါမဲ့ဒါကရတားထိခိုက်မှုနဲ့အောင်တမင်ကိုလှုပ်ပေးတာပါလို့ပြောပါတယ်။ဒါအထင်မြင်မှားအောင်လုပ်တာပါ။ရတားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပြင်မှတ်ထားရဲဆိုတဲ့အထောက်အထားတွေအများကြီးပါ။ဒီချိန်ထဲမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေနဲ့ထိခိုက်မှုများလာကြောင်းရုရှားကသူ့ရည်ရွယ်ချက်တွေနဲ့စီရီတွေကိုပြန်လျှော့ချရပါတယ်။ရုရှားဘက်ကတင်းကျုံပစ်ခတ်တိုက်ခိုက်မှုကြောင့်ရဲတောင်းတွေတေဆုံးစေယုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူချောင်မျိုးကတပ်ဖြတ်မှုတွေမယ်ရီယူပေါ်ပြားဆက်ရုံကိုဘုံချလို့လူရာချီတေဆုံးရတာတိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်တာတွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရအကြက်ခတ်တွေကပြောပါတယ်။ KF နဲ့ Kharkiv မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေယူကရိန်းတွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါ။ရုရှားဘက်ကစစ်ရှင်ရှော့ချလိုက်တာဟုတ်ပါရဲ့။ဒါပေမဲ့အရတားပြည်သူတွေလုံခြုံရေးအတွက်ဆိုတော့မဟုတ်ပါဘူးရှင်။
ဒီရေကထုတ်လွှင့်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းဖိုင်တွေကို view ရဲ့ဒီ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ချားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလုတ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်းပြကြပါလိမ့်ခင်ဗျာ။မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VUE American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51နဲ့လမ်းလမ်းမီတာ190ပြင် VUE ရဲ့ Facebook စာမျက်နှာကဝတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကတုဒ္ဒထူးခြားစံပြသတင်းလွှာတွေမတိုင်ခင်မှာကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုအရင်တင်ဆက်ချင်ပါလေပြည်သွေးနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီအစီအစဉ်အတွက်ဒီတစ်ပတ်မှာတော့ကျောင်းဖွင့်ရသည်မှာကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးရှုံးရအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခဲ့နေတဲ့ကျောင်းသားမိဘများအရေးကိုဆွေးနွေးတင်ဆက်ထားပါတယ်မဲ့အင်ဂျင်နိုင်ကကူညီထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကျောင်းဖွင့်ရသည်မှာကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးကြုံအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခဲ့နေတဲ့ကျောင်းသားမိဘများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာပြည်မှာဖြစ်နေတာကမြို့နယ်ပေါင်း330ရှိတဲ့အထက်မှာတိုင်းနဲ့ပြည်နယ်လိုက်ခွဲပြောရရင်တော့ကျောင်းတက်လို့ရနေတဲ့နေရာတွေရှိသလိုကျောင်းတက်လို့အဆင်မပြေတဲ့နေရာတွေကလည်းရှိနေပါတယ်။အဲ့ဒီပုံမှန်မူတည်ပြီးဆုံးဖြတ်ရမှာပေါ့။တနင်္လာရီတိုင်းအနေနဲ့ဆိုရင်တော့အခြေအနေကတော်တော်လေးဆိုးတယ်။ကြောင်းထားဖို့ကြောင်းပို့ဖို့ကတော်တော်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့စာတင်ကြတဲ့အရွယ်တွေကိုကြောင်းပို့ရမှာဖြစ်ပေမဲ့မတည်ငြိမ်တဲ့ဒေသတွေမှာတော့ကလေးရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲကြောင်းတနင်္လာရီတိုင်းကမိဘတဦးကပြောကြားတာကို VOA ကဖော်ပြခဲ့ပါတယ်။ဂျွန်လာဇန်းဟာမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေဖြစ်တဲ့မူလာရန်အလေရန်နဲ့အထက်တန်းကျောင်းတွေဖွင့်တဲ့အချိန်ပါဒီနေ့ကျောင်းဖွင့်ရာဒီကတော့အရင်နှစ်တွေနဲ့မတူပါဘူးကလေးတွေကိုကျောင်းအပ်မလားကျောင်းမအပ်ဘူးလားဆိုတာကျောင်းသားမိဘတွေဗျာများရတဲ့နှစ်လို့ဆိုရမှာပါဒါတွေဟာပုံမှန်အချိန်နေမှာဆိုရင်ထူးထူးထွေထွေစဉ်းစားစရာမလိုတဲ့ကိစ္စရပ်တွေပါဒါပေမဲ့2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ကျောင်းတက်ရေးမတက်ရေးကျောင်းအပ်ရေးမအပ်ရေးဟာအရေးပါတဲ့အကြောင်းတရားဖြစ်လာခဲ့ပါတယ်ဘာကြောင့်လဲဆိုတော့စေအာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့စေအာနာရှင်လက်အောက်ပညာရေးကိုစန့်ကျင်ရေးကျောင်းမတက်ရေးလှုပ်ရှားတောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးတက္ကသိုလ်ကျောင်းသားအများစုဟာကျောင်းမတက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့ပါထို့အတူပါပဲဆရာဆရာမတွေဟာလည်း CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ
်စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့2021ဧပြီလ23ရက်နေ့ထုတ်ပြန်ချက်အရအခြေခံပညာရေးဦးစီးဌာနမှတင်ကြားရေးနဲ့စီမံရေးရာဝန်ထမ်း29ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိုးရပညာဦးစီးဌာနမှာတော့တင်ကြားရေးနဲ့စီမံရေးရာဝန်ထမ်း56ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိုးရပညာတက္ကသိုလ်အဆင့်ဆရာဆရာမနဲ့စီမံဝန်ထမ်းဦးရေ10,000အလုပ်ထုတ်ပြစ်ခြင်းခံခဲ့ရတယ်လို့ ISB မြန်မာရဲ့2021မေလ14ရက်နေ့ကဖော်ပြချက်မှတွေ့ရပါတယ်။ဒီနှစ်အခြေခံပညာကျောင်းဖွင့်ခြင်းကျောင်းအပ်တဲ့အနေအထားကိုစစ်ကောင်စီရဲ့အာဘော်ကျေးမုံသတင်းစာမှာတော့2022-2023ပညာသင်နှင့်ကျောင်းအပ်နှံရေးသတင်းသက်အတွင်းကျောင်းသားကျောင်းသူ56သိန်းကျော်ကျောင်းအပ်နှံတယ်လို့ဂျွန်လာတရနေ့တုံးမှာဖော်ပြထားပါတယ
်။ဒီနှစ်ကျောင်းဖွင့်ရာသီမှာထူးထူးခြားခြားထွက်ပေါ်လာတာကတော့ဗမာပြည်သူလူမျိုးရေးတက်မတော် BBLE ရဲ့ပြည်သူများသို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ်။2022မေလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးပညာချက်မှာကလေးငယ်များနဲ့လူငယ်များရဲ့ပညာရေးကိုရေရှည်တွင်လစ်လျူရှုရမရကြောင်းကျောင်းပြန်တက်လူသူများကိုလည်းမွေးရပါအခွင့်အရေးဖြစ်အသိမှတ်ပြုကြောင်းစစ်ကောင်စီရန်တရားအောက်ကကျောင်းများကိုမတက်ရောက်ပဲအစားထိုးရွေးချယ်တဲ့တော်လံပညာရေးကိုလည်းအားပေးထောက်ခံကြောင်းအစားထိုးရွေးချယ်ရေးနည်းလမ်းများကိုလက်လန်းမမီမတက်နိုင်သူများစစ်ကောင်စီလက်အောက်ကျောင်းများကိုပြန်လည်ပို့ဆောင်ရတဲ့မိဘပြည်သူများကျောင်းသူကျောင်းသားများဆရာဆရာမများနဲ့စာသင်ကျောင်းများရဲ့လုံခြုံရေးကိုလုံးဝရံပြုတ် ထိခိုက်စေမှာမဟုတ်ကြောင်းရှင်းလင်းစွာဖော်ပြထားတာကိုတွေ့ရပါတယ်။ဒါပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်မှာကျောင်းအရေးမအရေးနဲ့တက်ဆိုင်တဲ့သဘောထားတစုံတရာထုတ်ပြန်ခဲ့တာမတွေ့ရပါဘူး။ဂျွန်လ3ရက်နေ့မှာတော့ NUG ရဲ့ပညာရေးဝန်ကြီးဌာနနဲ့လူ့အခွင့်အရေးဝန်ကြီးဌာနတို့ပူးတွဲကြေညာချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့စစ်ကောင်စီလက်အောက်ကကျောင်းတွေကိုဆက်လက်တပိတ်မှောက်ဖို့နဲ့ NUG ကဖွင့်လင့်တဲ့ online နဲ့ on-ground ကျောင်းများကိုတက်ရောက်ကြဖို့တိုက်တွန်းထားပါတယ်။ဒါအပြင်စာသင်ကျောင်းတွေကိုဘယ်အုပ်စုဘယ်အင်အားစုကမှတိုက်ခိုက်တာကိုလက်မခံနိုင်ကြောင်းလည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအာဏာမသိမ်းခင်ကာလကလည်းကိုဗစ်ကပ်ရောဂါအခြေအနေကြောင့်ကျောင်းတွေတစ်နှစ်ကြာပိတ်ထားခဲ့ရပါတယ်။အာဏာသိမ်းပြီးနောက်မှလည်းကျောင်းတွေအများစုဟာပြန်မဖွင့်နိုင်ခဲ့ပါဘူး။ဒီအခြေအနေကိုကပ်ရောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြားမတက်နိုင်တဲ့ကလေးရေအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကဂျွန်လ၁ရက်နေ့ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကြားမတက်နိုင်တဲ့ကလေးရေအတွက်ဟာ 9.8 တန်းလောက်ရှိတယ်လို့လည်း Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် GCPEA လို့ခေါ်တဲ့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကြီးကလည်းပြီးခဲ့တဲ့နှစ်နှစ်အတွင်းကဘာတလွားပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုတိုးလာတယ်လို့ကဘာတလွားစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစည်းနဲ့မှမြန်မာနိုင်ငံကိုလည်းထည့်သွင်းဖော်ပြထားပါတယ် GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာသင်ကျောင်းတွေကိုတိုက်ခိုက်တာစစ်ကမ်းတွေအဖြစ်အသုံးချတာစရက်လောက်ရက်ပေါင်း200ကျော်ရှိတယ်လို့ဒီအစဉ်ကန်စာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီကာတီဆိုလကစ်ကရှင်းပြပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒီနှစ်ကျောင်းဖွင့်ရသည်မှာအရင်နှစ်ကတည်းကကျောင်းအပ်သူပိုများလာတာတွေ့ရပါတယ်။တချို့ကျောင်းသားမိဘတွေကတော့နိုင်ငံရေးအရစစ်ကောင်စီလက်အောက်ကကျောင်းတွေမှာမထားပဲ NUG ပညာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့ online ပညာရေးအစီအစဉ်တွေမှာတက်ရောက်စေသူတွေလည်းရှိပါတယ်။ဒါ့ပြင်အေဂျင့်တည်ငြိမ်မှုမရှိတဲ့ဒေသတွေအထူးသဖြင့်တိုက်ပွဲတွေဖြစ်ကြေးရွာတွေမီးရှို့ခံနေရတဲ့စကိုင်းတိုင်းအတွင်းကြေးရွာတွေကကလေးတွေအတွက်တော့ကျောင်းတက်ဖို့ဆိုတာခက်ခဲတဲ့အနေအထားပါ။အခုလိုကျောင်းသားရွယ်လူငယ်တွေကလေးငယ်တွေပညာသင်ယူခွင့်ဆုံးရှုံးနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာကတော့စေရနာသိမ့်မှုရဲ့အကျိုးဆက်ကြောင်းလို့ပဲဆိုရမှာပါ။တင်ယူလေ့လာမှုဆုံးကျုံးခြင်းကိုကုစားနိုင်ဖို့နဲ့ဆရာနာရှင်စနစ်ဆန့်ကျင်ရေးကာလအတွင်းပညာဆက်သင်လိုသူတွေအခွင့်အရေးမဆုံးကျုံးစေဖို့ပညာရေးမူဝါဒကိုဘယ်လိုဖော်ဆောင်ကြမလဲဆိုတာကိုအင်အားစုအသီးသီးကခေါင်းဆောင်တွေအနေနဲ့ရေဒူတာမကရေရှည်အတွက်ပါထည့်သွင်းစဉ်းစားကလက်တွေ့ကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးတို့ဟာပညာရေးပေါ်မှာတည်နေတာကြောင့်ဖြစ်ပါတယ်ခမညာ
မြမဆောင်ပါရှင်ပြည်သွေးနိုင်အပတ်စဉ်တင်ဆက်နေတဲ့ကဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါအခုတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်မဘေးစာများကဏ္ဍကိုနားဆင်နိုင်ပါပြီဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြည့်ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဒါရှင်ကရေးလာတဲ့စာရည်ထဲမှာဒီနေ့ internet line မကောင်းလို့ပြည်ဆိုင်ကလည်းကြီးနေပါတယ် VOE ဝိုင်းတော်သားများခင်ဗျာဆိုတဲ့တော်ရရှင်ကတော့
အများရန် VOE ကိုကြည့်ရှုနားထောင်ပါတယ် VOE ကမိတ်ဆွေများခင်ဗျာဖုန်းကသားသားဖုန်းဆိုတော့ယူယူကြည့်နေတာပါသားသားမပေးရင်လည်း PSI နားထောင်ကြည့်နေပါတယ်နေတိုင်းအလုပ်လုပ်နေရတာဒီနေ့တော့နားထားတယ်ဗျာကျွန်တော်တို့ကတနေ့လုံးမှတနေ့စာဘဝတွေပါ အလုတ်ကပြန်လာရင် VOA ကသတင်းတွေကြည့်နားထောင် VOA ဝိုင်းတော်သားအားလုံးကိုခင်းနေပါပြီ။အားလုံးလည်းကျန်းမာချမ်းသာကြပါစေ။ဘေးရန်ကင်းကြပါစေ။မြန်မာပြည်လည်းအမြန်ဆုံးအေးငြိမ့်ပြီးမိသားစုတွေအဆင်ပြေကြပါစေ
။အင်တာနက်ကတလဲ PSI ဆလောင်းကတလဲကြည့်ပါလေဆိုရတော့ရှိကျေးဇူးအထူးတင်ပါတယ်နော်။အလုတ်ခိုင်အနေထိုင်အဆင်ပြေပါစေလို့ဆုတောင်းပါတယ်။ကိုရီးယားစလုံးပေါင်းနဲ့နာမည်ရေးထားတဲ့တော်ရှင်ကတော့မင်္ဂလာပါ VOE ရေးဆိုပြီးတော့သူ VOE အစီအစဉ်လုံးကနားထောင်ရင်းနဲ့ကြုံရတဲ့အခက်အခဲလေးတခုကိုစာရေးပြောလာပါပြီ
။ဒီနေ့တောက်ကြနေ့3ရက်မနက်ခင်းတည်းနားထောင်ရတာအဆင်မပြေပါဘူးခင်ဗျ။ YouTube ကနေနားထောင်နေကြဒီမနက်မှနားထောင်လို့မရတော့ပဲဖြစ်သွားပါတယ်။နားထောင်လို့အဆင်ပြေအောင်ပြန်လဲစူးစမ်းပေးပါအောင်နော်အဆင်အားပေးလျက်ပါ။
ဟုတ်ကဲ့ပါ YouTube Facebook ကပြက်ပြက်နေလို့ဖြစ်နေပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့ကျမတို့ရဲ့ပင်မ Internet ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်နော် Facebook မှာလည်းဓာတ်ရိုက်ကြည့်နိုင်ပါတယ် YouTube မှာတော့အခုဓာတ်ရိုက်ထုတ်လွှင့်တဲ့ link ကပြက်နေလို့ဓာတ်ရိုက်ထုတ်လွှင့်ပြီးပြီးချင်းမှာပြန်ပြီးတင်ပေးပါတယ်ဓာတ်ရိုက်ကြည့်ရှုလို့ရလဲပြန်ပြီးပြင်နေပါတယ်နော်အခုလောလောဆယ်တော့ကျမတို့လွှင့်လွှင့်ပြီးချင်း YouTube မှာပြန်ပြီးကြည့်နိုင်ပါတယ်ကျေးဇူးအထူးတင်ပါတယ်။နိုင်လေးဆိုတဲ့တောင်းရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။အမြဲနားဆင်အားပေးနေပါတယ်ခင်ဗျာ။ထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာ။ကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာ။အခုစာလေးကဒုတိယမြောက်စာလေးပါဗျာ။ကျေးဇူးပါခင်ဗျာ။ညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်ရဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ရဲ့စာတချို့ကိုလည်းဖော်ပြပေးချင်ပါတယ်အခုတော့တော်ရရှင်တရားမေလ24ရက်နေ့ကကျင်းပသွားတဲ့ Indo-Pacific ဒေသ၄နိုင်ငံခေါင်းဆောင်တွေစီဝေပွဲရနေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းတဲ့ကိစ္စနဲ့ပတ်သက်ပြီးသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေးတ
ယ်။မြန်မာနိုင်ငံမှာကျန်းဖတ်စစ်အာဏာစပြီးသိမ်းပါပြီဆိုကြတဲ့ကအာဆီယံအဖွဲ့ရဲ့ကုလသမဂ္ဂအဖွဲ့ရဲ့စတဲ့အဖွဲ့အစည်းတွေကမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းကြတယ်ကူလေကွတ်အဖွဲ့ကမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းကြပြန်လေဒီလိုဖိအားပေးတိုက်တွန်းကြတာဟာစကားဆအကြမ်းဖက်အဖွဲ့ကိုအကြမ်းမဖက်တဲ့နီးနဲ့အနူနီးနိုင်ငံရေးနီးနဲ့ပြောတဲ့သဘောလို့နားလည်ထားပါတယ်ဈေးနီးနဲ့ဖိအားပေးတာမျိုးမလုံနိုင်ကြရင်လေအနူနီးနိုင်ငံရေးနီးနဲ့ဘလို့ထိရောက်အောင်လုံမလဲဆိုတာသေချာစဉ်းစားစီစဉ်ပြီးစေနာထားလုပ်ပေးစေချင်ပါတယ်အကြံဖတ်အာနာသိန်းခေါင်းဆောင်မင်းအွန်လိုင်းဟာဒီမိုကရေစီကိုပြန်ပြီးပေးမယ်ဆိုကြပါစို့အဲ့လိုပြန်ပေးတဲ့အခါသူ့ကိုအေးအေးယူမှလားလူငယ်ချမ်းသာခွင့်ပေးမှလားပြည်ပမှာနိုင်ငံရေးခုံလုံးခွင့်ပေးမှလားအေးအေးယူအောင်မယ်ဆိုရင်တော့သူကလက်ခံမှာမဟုတ်ဘူးဆက်ပြီးရုံမှာနေအောင်မှာပဲအာနာသိန်းထားတဲ့စေအုပ်စုခေါင်းဆောင်ကိုလူငယ်ချမ်းသာခွင့်ဒါမှမဟုတ်ပြည်ပမှာနိုင်ငံရေးခုံလုံးခွင့်မပေးပဲခုလိုမျိုးသကလုံးတွေနဲ့ဖိအားပေးတိုက်တွန်းနေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးအနူနီးနိုင်ငံရေးနီးကိုထိရောက်အောင်လုပ်ချင်လို့အဲ့လိုအနူနီးနိုင်ငံရေးနီးနဲ့ထိရောက်အောင်မလုပ်နိုင်ရင်လဲ NUG လက်အောက်ခံကာကွယ်ရေးဝန်ကြီးဌာနကိုလက်နက်အကူအညီပေးကြပါလို့ကုလသမဂ္ဂကိုရောအာဆီယံကိုရောကွတ်အဖွဲ့ကိုရောနိုင်ငံတကာကိုရောပြောကြင်ပါတယ်။ဒေသခံကနေဖတ်ပြီးတဲ့အခါမှာလဲ၎င်းအဖွဲ့အစည်းတွေကိုသိအောင်ကမ္ဘာမီဒီယာတွေစီကိုအကြံပြုစာပြန်ပို့ပေးပါအောင်ဗျာ။
ဒါတော့မြမအရင်နဲ့ပတ်သက်ရင်ထိရောက်အောင်လုပ်နိုင်ရင်လည်းလုပ်မလုပ်နိုင်ရင်လည်းဒီအမှုနည်းနဲ့ရအောင်ဆွဲကြပါဆိုပြီးတော့ဒီတော့ရှင်ကအကြံပြုလာတာဖြစ်ပါတယ်မြမနဲ့မြမပြည့်စုံရဲ့ကြာလာပြီဇွန်လ၂ရက်နေ့ကစပြီးအခြေခံပညာကျောင်းတွေပြန်ဖွင့်လိုက်ပြီးတော့ကျောင်းထက်တဲ့သူတွေကဆရာနာသိမ်းလိုက်တဲ့2022ခုနှစ်တော့ပိုပြောများလာတယ်ဆိုပြီးစစ်ကောင်စီကထုတ်ပြန်တဲ့စည်းရုံးအတိရပါတယ်။တချိန်နဲ့မှာပဲ Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်ဇွန်လ1ရက်နေ့ကျောင်းအက်လက်ခံနေနေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးတွေနှစ်နှစ်အတွင်း80ရာခိုင်နှုန်းကျသွားတယ်ဆိုပြီးတော့အစဉ်ခံစားထုတ်ပြန်တာပါ။ဒီလိုမျိုးမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေပြန်ပြီးဖွင့်တဲ့ကိစ္စနဲ့ဆက်ဆက်ပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်နော်။
မြန်မာနိုင်ငံနေပြည်တော်ကပါ
Maneka Jamba Tete Kalerigo, Dine Danyai Bare, Jambiang in Mune Pinyay Mujongani, the Zay to be Yama Siwai Bangani, Chalaneng with Yabare, Ake Kerry Nation Dani Jaya Bare, Jamba Tabianole, a Teddy Gibi, a Danga Machine Pinne Bare.
Down Talumia, a Kego Dorasin, Jipiala Apsipari.
ညီမနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစောင်ကတော့ကိုကျော်ကြီးစီကဖြစ်ပါတယ်။လက်ရှိစစ်တပ်အနေနဲ့အဝေးပြေးကာလမှကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအရေးယူပါသလဲမေးပေးပါ။အနေနဲ့အရေးရကလုံခြုံရေးဂိတ်မှန်သမျှသူတို့ဗဇတ်သေးပြောတဲ့ငွေကိုရေမောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်။တကားအတင်းဖွင့်ပြီးရ
ပြည်သူတွေရင်းနှီးတက်ကုန်းညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက်နှာပေါအကျော်ညောင်မင်းအောက်မှာဘီအန်ဘီတစ်စိတ်ပါစစ်သားတွေကကချင်ပြည်နယ်နန်းစီအောင်စစ်စေးရေးဂိတ်23ဆီစစ်ရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြလို့ရရင်တိုင်ကြရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ပေါ်ပြပေးဖို့တောင်းဆိုကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအဝေးပြေးကားလမ်းမကြီးတွေပေါ်မှာငွေမတရားကောက်ခံမှုတွေရှိနေလို့ဒေသနာကိုတိုင်ကြားရမလဲဆိုပြီးဒီတော်ရရှင်လှမ်းမိလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်။တော်ရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့တစ်နေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။ မြန်မာပြည်မှာရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ချက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ tomorrowviewer.co.jp ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ရဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောအရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်းFacebookစာမျက်နှာနဲ့YouTubeစာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတဲ့ပြည်နယ်ထက်တိုင်းရင်းနားဆင်နိုင်ပါတယ်။ ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုVOA အတနက်စာမျက်နှာနဲ့ဖုန်းပေါ်ကVOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့VOA app နာမည်ကVOA Bambis ဖြစ်ပါတယ်။ကျမတို့ရဲ့
မြန်မာပြည်မှာပေးစာများအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးနားဆင်ရမှာကမန်းညွညွလင်းတင်ဆက်မဲ့သတင်းတဲကသုတအစီအစဉ်မှာဘယ်လိုအကြောင်းအရာတွေပြောထားသလဲကြည့်အောင်ပါကမ္ဘာနိုင်ငံတချို့မှာဖြစ်ပွားနေတဲ့အစမ်းဖက်ခံရမှုနဲ့ ပဋိပက္ခမျိုးမျိုးတွေကကမ္ဘာပေါ်ကကလေးငယ်အားလုံးရဲ့တဝက်ကျော်အပေါ်တက်ရောက်မှုတွေရှိနေတယ်လို့လေ့လာသူတွေကဆိုပါတယ်။အငြင်းတန်း9မိနစ်တိုင်းမှာကလေးတယောက်ဟာအစမ်းဖက်မှုတစ်ခုခုကြောင့်ကမ္ဘာနေရာဒေသတချို့တွေမှာသေဆုံးနေကြပါတယ်။အသက်17နှစ်အောက်မှာရှိတဲ့ကလေးဆယ်ယောက်မှာအနည်းဆုံးတယောက်ဟာလေးမိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကြုံတွေ့နေကြတာပါ။ကမ္ဘာပေါ်ကကလေးဦးရေတန်းရှ
online ကအကျန်းဖက်မှုတွေကိုအချိန်မရွေးကြုံတွေ့နိုင်ကြပါတယ်။ American ပြည်အောင်စုမှာဆိုရင်ဒီလို clean ngary အပေါ် online ကနေအကျန်းဖက်ကျူးလွန်တာတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေဟာ2014ခုနှစ်မှာတိုင်ကြားမှုတသန်းရှိတာကနေ2018ခုနှစ်မှာ45သန်းအထိရှိခဲ့ပါတယ်။စာတင်ကြောင်းတွေမှာအစမ်းဖက်မှုအမျိုးမျိုးတွေကြုံတွေ့နေရတဲ့ကလေးပေါင်းကလည်းတကမ္ဘာလုံးတိုင်းတာနဲ့ဆိုရင်တစ်နှစ်ကို246တန်းလောက်ရှိတာပါဒီလိုကလေးတွေအစမ်းဖက်မှုတွေနဲ့ပဋိပက္ခတွေကြားမှာအသက်သေဆုံးနေကြရတာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရနေကြရတာတွေနဲ့ပတ်သက်ပြီးအဆုံးသတ်နိုင်မှုကုလသမဂ္ဂအပါအဝင်ကလေးတွေနဲ့ပတ်သက်တဲ့ကူညီကယ်ဆယ်စောင့်ရှောက်ရေးအဖွဲ့အစည်းတွေကကြိုးပမ်းဆောင်ရွက်ကြတဲ့အခါလုံခြုံရေးကောင်စီကတော့ကလေးငယ်တွေအပေါ်ပြင်းပြင်းထန်ထန်အကြမ်းဖက်ချိုးဖောက်တဲ့အချက်6ချက်ကိုထုတ်ဖော်ပြောဆိုလာပါတယ်ပထမအချက်ကတော့ကလေးတွေကိုတတ်ဖြတ်တာနဲ့အနာတရားဖြစ်အောင်လုပ်တာပါဥပမာအားဖြင့်လူတွေနေထိုင်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်တွေသုံးတာကကလေးတွေကိုပါအကြီးအကျယ်သက်ရောက်မှုရှိပြီးဒီအပြုအမူအကြောင်း2005ခုနှစ်ကနေ2020ခုနှစ်15ရက်အတွင်းကလေးသသိန်း4000ကျော်ဟာသေဆုံးမှုနဲ့ကိုယ်ခန္ဓာချို့ယွင်းမှုတွေဖြစ်ခဲ့ရပါတယ်ဒုတိယအချက်ကလက်နက်ကင်တပ်ဖွဲ့တွေမှာကလေးတွေကိုစုဆောင်းတာအတင်းအကျပ်စစ်မှုထမ်းခိုင်းတာပါတတိယအချက်ကတော့စာတင်ကြောင်းတွေနဲ့စေယုံတွေကိုတိုက်ခိုက်တာဖြစ်ပါတယ်။စတုထအချက်ကမရင်းမှုအပါအဝင်တခြားဒိမိုင်းဆိုင်ရာအကျန်းဖက်တာအတင်းအဓမ္မအိမ်အောင်ပြုခိုင်းတာလူကုန်ကူးခံရတာတွေဖြစ်ပါတယ်။ဒိမိုင်းဆိုင်ရာအကျန်းဖက်မှုတွေမှာ2016ကနေ2020အထိဖြစ်ပွားမှုတွေအတွင်း69ရာခိုင်နှုန်းကမိန်းကလေးငယ်တွေဖြစ်ပါတယ်။ပြစမအချက်ကတော့ကလေးတွေကိုပြန်ပြေးဆွဲတာအတင်းအဓမ္မဖမ်းဆီးတာပါလွန်ခဲ့တဲ့15နှစ်အတွင်းကဘာမှာကလေး 26,000 နီးပါးပြန်ပြေးဆွဲခံခဲ့ရပါတယ်နောက်ဆုံးအချက်ကတော့ကလေးတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ထားကူညီမှုတွေငြင်းတယ်ခံရတာပါလွန်ခဲ့တဲ့2005ခုနှစ်ကနေ2020 15နှစ်အတွင်းကလေးတွေအတွက်လူသားချင်းစာနာမှုအထောက်အပံ့ပေါင်း 15,000 နီးပါးငင်းပေခံခဲ့ရတဲ့အခြေအနေတွေရှိခဲ့တာပါရှင
်အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြပါမယ်ဗီယက်နမ်နိုင်ငံကတဲတဲ့ရင်ဘူကဘာအရှိဆုံးမှန်သားနဲ့တိဆောက်ထားတဲ့တရားဗင်နီဇွဲလားနိုင်ငံကအသက်အကြီးဆုံးလူသားဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ညက်နဲ့အတူမက်ခင်ဖြူတွေပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံကတာမိုအပန်းတူမျိုးလေးတစ်ခုမှာတဲခင်ရင်ဖူခန့်စားမှုကိုစိုက်တဲ့ကမ္ဘာလက်ခီးသွားတဲ့အတွက်ကမ္ဘာအရှိဆုံးမှန်လားအောက်ခံတဲ့တရားဒဏ်ရာကိုဖွင့်လှစ်ခဲ့ပါတယ်။အမြင့်မီတာ150အထက်ကျောက်ကမ္ဘာပေါ်မှာတိဆောက်ထားတာဖြစ်ပြီးတော့နဂါဂျူတရားလိုနာမည်ပေးချပါတယ်။အရှိမီတာ635မီတာနဲ့ကမ္ဘာအရှိဆုံးမှန်လားအောက်ခံတဲ့တရားအတိမတ်ပြုလက်မှတ်ကိုတော့ Official World Record Association OWR တရားဝင်ကမ္ဘာမှတ်တမ်းအဖွဲ့ကပေးအပ်ခဲ့တာဖြစ်ပြီးတခြားအဖွဲ့တစ်ခုဖြစ်တဲ့ကင်းနေကဘာမှတ်တမ်းစံတင်အဖွဲ့ကတော့ကဘာအရှိဆုံးမှန်သားအောက်ခံတဲ့ကဘာလျှောက်လန်းဆိုတဲ့ခေါင်းစဉ်အောက်မှာအသိမှတ်ပြုတဲ့လက်မှတ်ကိုပေးရခဲ့ပါတယ်။တောင်နှလုံးကြားမှာစောက်ထားတဲ့တရားအရှိကမီတာ190ရှိပြီးတော့ကြောက်ကဘာဘေးမှာကတ်စောက်ထားတဲ့တရားကြီးကတ်လန်းကပဲအရှိ342မီတာရှိပါတယ်။တချို့လူတွေကတော့ကြောက်ကြပေမဲ့လည်းတချို့အတွက်ကတော့အဆအဦးပိုင်းမှာကြောက်လန့်နေခဲ့ပေမဲ့မှန်ချက်10ချက်ကျော်လောက်လမ်းလျှောက်အပြီးမှာတော့မကြောက်တော့ဘူးလို့အသက်80နှစ်နဲ့အရွယ်ခီးသွားမျိုးသမီးတူကပြောပါရဲ့ရှင
်ဗင်နီဇွဲလားနိုင်ငံကအမျိုးသားတဦးဖြစ်တဲ့ဝမ်ဗင်ဆန်ပရက်စ်မိုရာကိုကမ္ဘာအသက်ကြီးဆုံးလူသားအဖြစ်ဂင်းနစ်စ်ကမ္ဘာစံချိန်မှတ်တမ်းအဖွဲ့ကသတ်မှတ်လိုက်ပါတယ်ပြီးခဲ့တဲ့အပတ်ကပရက်စ်မိုရာရဲ့အသက်113နှစ်ပြည့်တဲ့မွေးနေ့မှာသတ်မှတ်လိုက်တာဖြစ်ပြီးတော့သူ့မွေးနေ့ပွဲကိုဖျားရှိခိုးကြောင်းမှာသူမျိုးတွေတငင်ချင်းနေနဲ့အတူဆင်နွှဲခဲ့ပါဗျာကျောင်းမှာကိမ့်မုတ်ဖြောင်းနိုင်မှုပြီးတဲ့နောက်ကျော်ပွဲရွှင်ပွဲပါတီကိုဖျားကျောင်းအပြင်ဘက်မှာလဲဆက်လက်ဆင်နွှဲခဲ့ပါတယ်သူဟာကျမ်းမာရေးကောင်းမွန်ပြီးတော့နေ့စဉ်စပိန်အရက်ပြင်းတစ်ခွက်ကိုလဲတောက်သူဖြစ်ပါတယ်သူမှာမြေ41ယောက်မြေ78ယောက်နဲ့အတီ12ယောက်ရှိပါတယ်အသက်112နှစ်နဲ့341ရက်ရှိတဲ့စပိန်နိုင်ငံသားဆန်တိုရီနိုဒီလာဖောင်တီဂါစီယာ2022ခုနှစ်နှစ်စပိုင်းမှာခွဲလွန်သွားပြီးတဲ့နောက်ပရက်စ်မိုရာဟာကမ္ဘာအသက်အကြီးဆုံးလူသားဖြစ်လာခဲ့တာပါခင်ဗျာ
။ဂျပန်နိုင်ငံမှာဖြစ်စည်းအလေးပင်တင်နိုင်တဲ့ရှေးလေးတောင်ထောက်စိတ်နဲ့တူတဲ့စက်ရုပ်တစ်မျိုးကိုအသီးသားစက်မှုလုပ်ငန်းကာဝါဆာကီကုမ္ပဏီကစံတက်ထုတ်လုပ်နေပါတယ်။ဂျပန်နိုင်ငံမှာအသက်ကြီးလာတဲ့လူဦးရေများပြားလာပြီးလူသားရှားပါးမှုကိုဖြေရှင်းနိုင်မှုအတွက်ဒီစက်ရုပ်ဟာအထောက်အကူဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
bags လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာ64ကျောင်းနဲ့ခီးချမ်းမှာလမ်းလျှောက်နိုင်တယ်လို့မြေမျက်နှာပြင်ချောမွေရင်တော့ဘိုက်အောက်ကဘိန်းနဲ့သွားလာနိုင်ပါတယ်အလေးချိန်ပေါင်း220လောက်တည်ဆောင်နိုင်ပြီးတော့ဘက်ထရီအားနဲ့သွားလာနိုင်တဲ့ဒီဆက်ရုပ်ဟာသူ့ဘာသူအလူအလျောက်ထိန်းချုပ်နိုင်တယ်လို့အဝေးကနေလည်းဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပါတယ်လူတုဆက်ရုပ်တွေကိုကာဝါဆာကီကုမ္ပဏီက2018ခုနှစ်ကတည်းကစတင်ထုတ်လုပ်ခဲ့တာဖြစ်ပြီးတော့ခြေလေးကြောင့်ဆက်ရုပ်တွေကိုတော့ကိုယ်ပါသာကိုထိန်းနိုင်မှုအတွက်ထုတ်လုပ်ခဲ့တာပါခြေနဲ့ဒေသတွေမှာလှုပ်သားရှားပါမှုကိုဖြေရှင်းနိုင်မှုအတွက်အဓိကရည်ရွယ်တည်ဆောက်ထားတာဖြစ်ပြီးစိုက်ပျိုးရေးတစ်တောလုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပစ္စည်းအလေးပင်တွေတည်ပို့နိုင်မှုရည်ရွယ်ပါတယ်ဒီဆက်ရုပ်ကိုဆက်လက်စမ်းသပ်နေပြီးတော့2023ခုနှစ်ကျရင်တော့အမြောက်များထုတ်လုပ်ရောင်းချနိုင်မှုအတွက်ရည်ရွယ်ထားပါတယ်ရှင
်ဒီဦးနိုင်ငံ ND စောင့်တန်းတွေပေါ်ကနှစ်3000ကျော်တက်တန်းရှိပြီဖြစ်တဲ့ဘုရားကျောင်းတစ်ခုအောက်မှာရေအောက်လျှောက်လန်းကွန်ရက်တွေကိုရှေးဟောင်းသုတေသနပညာရှင်အဖွဲ့တစ်ခုကရှာဖွေတွေ့ရှိခဲ့ပါတယ်။ ND Stanton မြောက်အလယ်ပိုင်းမှာရှိတဲ့ Chavin D. Hunter ဘုရားကျောင်းဟာတစ်ချိန်လုံးကဘာသာရေးနဲ့အုပ်ချုပ်ရေးအချက်အချာကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဘုရားကျောင်းထက်တောင်မှစောပြီးဒီလျှောက်လန်းကွန်ရက်တွေကိုစောက်ထားတာဖြစ်မယ်လို့ရှာဖွေတွေ့ရှိခဲ့တဲ့အဖွဲ့တွေကအဖွဲ့ဝင်တဦးဖြစ်တဲ့ Stanford တက္ကသိုလ်ကရှေးဟောင်းပညာရှင် John Reid ကပြောပါတယ်။ဒီဖျားကြောင်ဟာပင်လယ်ရေမျက်နှာပြင်အထက်ပေ1400မှာတည်ရှိပြီးတော့အခုလောလောဆယ်မှာတော့မြေအောက်လျှောက်လန်း35ခုတွေ့ထားပါပြီဒီလျှောက်လန်းတွေကို BC 1200နဲ့200ခုနှစ်ကြာ Andy Stanton တွေရဲ့အောက်ခြေမှာဖောက်လုပ်ထားတာဖြစ်ပြီးတော့တစ်ခုနဲ့တစ်ခုလည်းဆက်ဆက်နေတာပါ1985ခုနှစ်မှာဒီဖျားကြောင်ကို UNESCO ကမ္ဘာအမွေအနေဖြင့်သတ်မှတ်ခဲ့ပါတယ်ခင်ဗျာ
ကိုငင်းညာနဲ့မက်ခင်ဖြူထွေးတို့ပြောပြသွားတဲ့ကဘာတလောထူးခြားဆန်းများသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရဲဆိုရင်တော့ကျွန်တော်တို့ VO ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုကျူးကျော်ဆစ်ဆင်နှဲနေတဲ့ရုရှားကတလကြောင်မပစ်ခတ်ပဲထားတဲ့ယူကရိန်းမြို့တော်ကီယက်ကိုတနင်္လာနေ့အစောပိုင်းမှာမစ္စတာဒုံးကြီးတွေနဲ့ဒရဇက်ပစ်ခတ်နေတဲ့အတွက်တည်ငြိမ်မှုရှိနေတယ်လို့ထင်ရတဲ့မြို့တော်အနေထားပြက်ပြားသွားခဲ့ရပါတယ်။တကယ်လို့အနောက်နိုင်ငံတွေကယူကရိန်းကိုတာဝက်ပစ်ရော့ကက်စနစ်တွေပေးပို့မယ်ဆိုရင်ဂူဒီရုရှားဘက်ကမပစ်ပဲထားတဲ့ပစ်မှတ်တွေကိုပစ်ခတ်မယ်လို့ရုရှားသမ္မတဗလာဒီမီယာကသတိပေးလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ရဲ့ဆာဗီးယားနိုင်ငံကိုသွားမဲ့ခီးစဉ်ဖျက်သိမ်းလိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအစ်မအရာရှိတူကတနင်္လာနေ့မှာပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးရဲ့လေယာဉ်ဟာဆာဗီးယားနိုင်ငံတဝက်ကရုရှားလေယာဉ်ပြန်တမ်းမှုကိုပိတ်ပင်ထားတဲ့အိန္ဒိယနိုင်ငံတွေရဲ့လေကြောင်းပိုင်နက်နဲ့နီးနီးကပ်ကပ်ပြန်ရမှာဖြစ်တဲ့အတွက်ကြောင့်ဒီလိုခီးစဉ်ကိုဖျက်သိမ်းလိုက်တာလို့ပြောပါတယ်။မြောက်ကိုရီးယားကတနင်္လာနေ့အစောပိုင်းမှာမစ္စတာဒုံးကြီးပြစ်လွတ်ဆန်းသက်လိုက်တာဟာသတိခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားကမစ္စတာဒုံးဆန်းသက်မှုလုပ်ခဲ့တဲ့နောက်တောင်ကိုရီးယားကအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကိုချက်ချင်းခေါ်ယူခဲ့တာဖြစ်ပြီးမြောက်ကိုရီးယားရဲ့လုပ်ရဟာပြီးခဲ့တဲ့လကမှတက်လာတဲ့တောင်ကိုရီးယားအစိုးရအတွက်ဆန်းသက်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ဂျပန်အမျိုးသားကဲနီချီဟိုရီယာရဲ့ပစိဖိတ်တမုတ်ရာကိုရွက်လေကလေးတစ်စင်းနဲ့တူးတဲ့မယမနာဖြတ်ကူတဲ့အသက်အကြီးဆုံးပုံကိုဖြစ်တဲ့ဆန်ရှင်ပြန်သွားပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်စင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့နဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်။ဗီယိုရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုလိုင်းလိုမီတာ24 40 51ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဗီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.